Bigger than the town says, and why Guia Niga, Nibiroma, Siwa Gudan when ye bawe, Tanasaya Dawan Shidurine, Morogata Saint Tolo de, Dendrene, Comuni Dawan Shidurui, Dresso Sunibare, Adiga Jawagaro, Wintana Bega, Bidu Wundanduine, Nanga Wundandugo, Gapa may chabby met season, Jow, Shilin Piosuraba. A soya de season at Batabi, we were mucha jabby at Topo Nibare, Nanga Idamari Begaro. Asuyaha, yoga buen nila jima, wonani u kapa me baby meswere, kane pata bi siwa ilo de longan shini begaro, akon kelo kwen yare, ka atuin dhimu a ye tuan miala bi, kazu gogo tikai nine, tama biure jaro, asuyaha, wonani u akwen dugani pia on lo de, satapie pipare, asuyaya kapa me tobi mesi ha palu mule, taha asuya de anine, lo de lo tailu loara mula sura, lila tempia toba me.
လက်ရှိအစိုးရရဲ့ဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်ထုတ်ပေးမဲ့အစီအစဉ်မှာအကျုံးဝင်သူတွေကတော့ပထမအဆင့်မှာညွှန်ကြားမှုကြောင့်အထက်အဆင့်ဝန်ထမ်းတွေပါဝင်ပါတယ်ပြည်သူဝန်ထမ်းနဲ့နိုင်ငံဝန်ထမ်းခွဲခြားထားတဲ့သဘောကတော့ပြည်သူကရွေးကောက်တင်မြှောက်လို့တက်လာတဲ့သမ္မတနဲ့အစိုးရဖွဲ့ကခန့်အပ်ထားတဲ့ဝန်ထမ်းတွေနဲ့အစိုးရလက္ခဏာအလုပ်ကိုတောက်လျှောက်လုပ်လာတဲ့ င်တန်းဘက်ကဆိုရင်ညွှန်ကြုံနဲ့အမြဲတမ်းအတွင်းဝင်လောက်ပဲပါဝင်ပါတယ်။တည်သူဝင်တန်းဒီဘက်ကတော့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဝင်ကြီးဒုဝင်ကြီးတွေပြည်နယ်နဲ့တိုင်ဝင်ကြီးချုပ်တွေဝင်ကြီးတွေသူတို့တွေနဲ့အဆင့်တူတဲ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေတရားသူကြီးချုပ်ယုံရှေ့နေချုပ်ယုံစင်းစစ်ချုပ်ယုံအာခရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်လူခွင့်ရေးကော်မရှင်စတဲ့ဌာနနဲ့ယုံတွေကအရာရှိကြီးတွေပါဝင်ကြမှာပါနောက်တစ်ဆင့်မှာတော့ဒုညွန်ချုပ်တွေအပါအဝင်လောက်တဲ့25နှစ်ပြည့်ပြီးဝန်ထမ်းကောင်းလက်မှတ်ရပြီးတဲ့ရိုးရိုးဝန်ထမ်းတွေပါဝင်မယ်လို့သိရပါတယ်အဲ့ဒီမှာတော့အရေးအတွက်ပုံများနိုင်ပါတယ်ပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်ရိုးရိုးလွှတ်တော်အမတ်တွေပါလားမပါဘူးလားဆိုတာကိုတော့ဝန်ကြီးဒေါက်တာတမင်ကအဖြေမပေးနိုင်ပါဘူးဒါကလည်းပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်အမတ်တွေဟာပြည်သူဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေရဲ့ဘဲအစ်စ်နဲ့တူညီတယ်လဲဆိုတာဖွင့်ဆိုချက်တိတိကျကျမရှိသေးလို့ဖြစ်နိုင်ပါတယ်ဒီလိုပါမစ်ချင်းမြင့်မဲ့အထက်တက်မတော်နဲ့ပြည်ထရေးလက်အောက်ကရဲအရာရှိကြီးတွေပါဝင်မဲ့ကိစ္စကတော့နောက်ပိုင်းညှိနှိုင်းဆွေးနွေးကြရလိမ့်မယ်လို့ပြည်ထောင်စုဝန်ကြီးကပြောသွားပါတယ
်ကားပါမစ်ပေးမဲ့ကိစ္စနဲ့ပတ်သက်ပြီးစီဝါကူတန်းဝန်ကြီးဌာနကအစ်စ်လိုက်သတ်မှတ်ချက်ထုတ်ပြန်ပြီးသားပါအဲ့ဒီထဲမှာနိုင်ငံတော်သမ္မတနဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တို့ကိုရန်ကုန်စစ်ကမ်းအရောက်တံမိုးကျသိန်း 1,500 တနည်းအားဖြင့်ဒေါ်လာ 300,000 ကအထိတင်သွင်းခွင့်ပြုမယ်လို့ဆိုပါရယ်ဒုသမရတွေအပါအဝင်အခြားသူတွေအနေနဲ့ကျပ်သိန်း 1,200 ကနေကျပ်သိန်း 300,000 ကအထိရာထူးအဆင့်လိုက်တင်သွင်းခွင့်ရကြမယ်လို့ထုတ်ပြန်ထားပါရယ်တကယ်တော့ကားတင်သွင်းခွင့်ဆိုတာအထူးဆန်းတော့မဟုတ်ပါဘူးလက်ရှိအစိုးရရဲ့ policy အရနိုင်ငံသားတိုင်းကျပ်နှစ်သက်ရာကားတစ်စီးစီတင်သွင်းခွင့်ရှိနေပါတယ်ဒါပေမဲ့ထူးခြားချက်ကတော့လောလောဆယ်အစိုးရကနေဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်ပေးမဲ့ကိစ္စမှာအခွန်ရှော့ပေါ့ပေးမဲ့အခွင့်အရေးပေးထားတာပ
ါလက်တလောတဦးချင်းပါမစ်နဲ့ကားတင်သွင်းတာတွေကိုကြည့်ရင်လူတယောက်ဟာစိတ်ကမ်းအရောက်ကားတံပိုးရဲ့တရားရာဂိုင်းနှုံးအထက်ကိုအခွန်အခအနေနဲ့စောင့်ပြီးမှလိုင်စင်ရအသုံးပြုခွင့်ရနေတာပါအဓိကကတော့တင်သွင်းလာတဲ့ကားအတွက်အကောက်ခွန်နဲ့ကာညာနာမှာလိုင်စင်ဝင်ရတဲ့အခွန်တွေပဲဖြစ်ပါတယ်။အခုအစိုးရကနေတင်သွင်းလာတဲ့ကားတွေအတွက်အဲ့ဒီအခွန်နှစ်မျိုးကင်းလွတ်ခွင့်ပြုမှာဖြစ်တဲ့အတွက်အဲ့ဒီဆောင်ရမယ့်အခွန်အခဟာအစိုးရရဲ့ချီးမြှောက်မဲ့ငွေပမာဏဖြစ်လာမှာဖြစ်ပါတယ်။အဲ့ဒီငွေဟာနောင်သွင်းလာမဲ့ကားတံမိုးကိုလိုက်ပြီးရှိလာနိုင်တဲ့ကားပါမစ်ပေါက်ဈေးဖြစ်လာမှာပါ။နောက်တစ်ချက်ပြည်သူတွေဝေဖန်ကြတာကဝန်ထမ်းတွေအနေနဲ့ပါမစ်ကိုလက်လွဲရောင်းစားပြီးရလာတဲ့ငွေကိုပဲခံစားကြမယ်သဘောပါ။အဲ့ဒါကလည်းသဘာဝကြပါရယ်။အခုခွင့်ပြုလိုက်တာဟာကားတင်သွင်းခွင့်ပါမစ်ဖြစ်ပေမဲ့ဝန်ထမ်းဖြစ်စေပြည်သူတွေဖြစ်စေဘယ်သူမှဂျပန်ကိုရီးယားစတဲ့နိုင်ငံတစ်ခုခုကကားတစ်စီးကိုနိုင်ငံခြားဘဏ်အကောင့်ကနေဝယ်ပြီးမြန်မာနိုင်ငံထဲသွင်းလာစိတ်ကမ်းရှင်းလင်းအခွန်ဆောင်လိုင်စင်လျှောက်စတဲ့လုပ်ငန်းတွေကိုမလုပ်နိုင်ကြပါဘူး။ ီလုပ်ငန်းတွေအားလုံးကိုကျွမ်းကျင်တဲ့အေဂျင့်ကုမ္ပဏီတွေကပဲတည်တံ့လောက်ကြတာမျိုးဖြစ်ပါတယ်။ဒီလိုနဲ့မြန်မာနိုင်ငံသားတွေရဲ့တဦးချင်းကားတင်သွင်းခွင့်နဲ့ပဲကားရည်အတွက်တိမ့်နဲ့ချီမြန်မာနိုင်ငံထဲရောက်လာတာပါ။ဒါကြောင့်ကားတင်သွင်းခွင့်ပါမစ်ရတဲ့ဘဲဝင်တန်းကားမှကိုယ့်ဘာသာကိုတင်သွင်းတာကိုမလုပ်နိုင်တာကတော့လုံးဝသိကြပါတယ်။ဒီအတွက်အေဂျင့်ကိုအတားကိုယ့်လက်ထဲရောက်မှပြန်ရောင်းပြီးအမျက်ရှာမှဒါမှမဟုတ်ပါမစ်ကိုပဲလုံးဝရောင်းလိုက်တာမျိုးလုံးမှာကတော့အသေးချပါပဲ
။ဒီနေရာမှာအစိုးရဟာနိုင်ငံတကာနဲ့ရှင်ရင်လစာနဲနေတဲ့ပြည်သူဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေကိုချီးမြှောက်တယ်ချီးမြှင့်တယ်ဆိုတာကတော့မှန်ပါတယ်။အာဂီလိုက်ဆိုင်မှုဘက်လုံးဝရောက်မသွားအောင်ဆွဲဆောင်တယ်ဆိုတာမျိုးကလည်းဖြစ်သင့်ပါတယ်။နောက်အရင်ဆရာနာရှင်တွေတုန်းကလိုကိုနဲ့နီးစပ်သူတွေကိုကားပါမစ်ဖုန်းပါမစ်မြေတိုက်ခန်းအိမ်ယာတွေကိုဈေးပပေါ်နဲ့ဝယ်ယူခွင့်တွေကိုလက်သိထိုးချိမြင့်တာမျိုးနဲ့နှိုင်းရှင်ရင်အားလုံးတပြေးညီအခွင့်အရေးပေးပြီးပွင့်လင်းမြင်သာစွာလုပ်ကင်တာမှုအားပေးအားမြောက်ပြုဖို့သင့်ပါတယ်။ဒါပေမဲ့အဲ့ဒီချိမြောက်မှုဟာကားပါမစ်ပေးပြီးရောင်းစားခိုင်းတဲ့စနစ်တော့မဖြစ်သင့်ပါဘူး။အကြောင်းကတော့မြန်မာနိုင်ငံမှာလူတယောက်ကားပါမစ်တစ်စောင်ပေးပြီးကားတင်သွင်းခွင့်ပြုတယ်ဆိုတဲ့စနစ်ကြီးကိုကမာရွေးနေလို့ပါပဲနိုင်ငံကနီးတူကုမ္ပဏီတွေကိုပဲပြည်တွင်းမှာကားထုတ်လုပ်တဲ့စိတ်ယုံထောင်ခွင့်ပေးတာတက်ဆင်ထုတ်လုပ်စေတာကားသွင်းခွင့်ပေးပြီးအယောင်စင်တာတွေဖွင့်ခွင့်ပေးတာအဲ့ဒီအပေါ်မှာအစိုးရကထိုက်တင်တဲ့အခွန်ကောက်ပြည်သူတွေလွတ်လွတ်လပ်ရွေးချယ်ဝယ်ယူတာမျိုးပဲဖြစ်သင့်ပါတယ်အခုတူးချင်းပါမစ်စနစ်မှာကလူပေါင်းသိန်းနဲ့ချီပါဝင်ပတ်သက်နေရသလိုအဲ့ဒီလုပ်ငန်းဆောင်တာအမှုတွေပေါင်းများစွာအဆင့်ပေါင်းများစွာကိုဝန်တန်းအင်အားပေါင်းများစွာအသုံးပြုလုပ်ကင်နေရပြီးလက်ပေးလက်ယူမှုပေါင်းများစွာထုံကားနေလို့ပါပဲဖြစ်စင်တာကအစိုးရအနေနဲ့နိုင်ငံတကာနီးတူအခွန်ကိုရသင့်သလောက်ရအောင်ကောက်အဲ့ဒီရလာတဲ့ဘတ်ဂျက်တွေကမှဝန်တန်းတွေကိုခွဲဝေချိမြင့်ချိမြောက်တာမျိုးဖန်တီးပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်